မေရိကန်သမ္မတဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ဟာပြည်မှုကြီးသုံးမှုနဲ့အပြစ်ရှိတယ်လို့ဖက်ဒရယ်တရားရုံးဂျူရီအဖွဲ့ကအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်။သမ္မတဘိုင်ဒန်ကတော့တရားစီရင်ရေးဖြစ်စဉ်ကိုလေးစားမယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတတာဝန်ထမ်းဆောင်စဉ်တွင်သမ္မတရဲ့သားသမီးတယောက်ကိုရာဇဝတ်ကြောင်းရာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်တာ။အမေရိကန်သမိုင်းမှာဒါဟာပထမဦးဆုံးလေးဖြစ်ပါတယ်။သမ္မတဘိုင်ဒန်ရဲ့ပြည်နယ်ဒလဝဲယားဖက်ဒရယ်တရားရုံးကအခုလိုဆုံးဖြတ်ခဲ့တာပါ။ဒီမှုကထွက်ပေါ်လာတဲ့ရလဒ်ကိုလက်ခံပါတယ်ဟန်တာဘိုင်ဒန်ကအယူခံဝင်မှုစဉ်းစားနေတဲ့အချိန်တရားစီရင်ရေးဖြစ်စဉ်ကိုဆက်လက်လေးစားနေပါမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်မစ္စတာဟန်တာဘိုင်ဒန်ကသင်တန်းယူဝယ်ယူတဲ့အခါမှာဖြစ်ရတဲ့ပုံစံမှာသူဟာမွေးစေဝါသုံးဆွဲသူတယောက်ဖြစ်မဟုတ်တဲ့အကြောင်းဖြစ်ခဲ့ပေမဲ့လည်းအဲ့ဒီအချိန်မှာသူဟာကိုယ်ကိုင်းသုံးဆွဲနေတာကြောင့်အစွတ်ရှေ့တွေကလိန်လည်မှုနှမှုဆွဲဆိုခဲ့တာပါဒါအပြင်သင်တပ်ကို၁၇ရက်ကြာတရားမဝင်ကောက်ချောင်ခဲ့တဲ့အမှုနဲ့လည်းသူ့ကိုဆွဲဆိုခဲ့ပါတယ်မစ္စတာဟန်တာဘိုင်ဒန်ဟာအခွန်ငွေဒေါ်လာ1.4သန်းပေးဖို့ပြက်ကွက်မှုနဲ့လည်းစက်တင်ဘာလရောက်တဲ့အခါမှာကယ်လီဖိုးနီးယားပြည်နယ်မှာနောက်တစ်ပုထပ်မံရင်းဆိုင်အောင်မှာပါ